SBS မြန်မာပိုင်းကို Radio Online နဲ့ Mobile ကနေရယူနားဆင်နိုင်ပါတယ
်။တော်ရရှင်များရှင်။ Australia နိုင်ငံမှာနိုင်ငံရဲ့ခြားတိုင်းမြေကရင်မောင်းလိုင်စင်နဲ့ကားမောင်းလို့ရနိုင်မှာသလား။နိုင်ငံတကာအသိအမှတ်ပြုရင်မောင်းလိုင်စင်ယူလာရမလား။ကိုယ်လိုင်စင်ကိုအင်္ဂလိပ်ဘာသာနဲ့ပြန်ဆိုထားရမလား။ဒါမှမဟုတ်ဩစတြေးလျဥပဒေတွေအရဒီနိုင်ငံမှာလိုင်စင်ပြန်လျှောက်ထားရမလားဆိုတာတော်ရရှင်များသိလို့ရလို့ယူဆပါတယ်။ဒါကြောင့်ဒီနေ့အစီအစဉ်မှာလေ့လာကြည့်ကြရအောင်ပါရှင်။မော်တော်ယာဉ်မောင်းနေတဲ့သူဟာဩစတြေးလျနိုင်ငံထဲကိုခေတ္တလာရောက်လဲပတ်သလား။ဒါမှမဟုတ်ဩစတြေးလျနိုင်ငံမှာအမြဲတမ်းနေထိုင်လူလားဆိုတာပေါ်မှာမူတည်ပြီးဥပဒေတွေကွာခြားပါတယ်။ဒါအပြင်ဩစတြေးလျပြည်နယ်တစ်ခုနဲ့တစ်ခုရင်မောင်းနေခြင်းဆိုင်ရာဥပဒေနဲ့စီမင်းစည်းကမ်းတွေတည်ချရှိကြပါတယ်။အချို့ပြည်နယ်တွေမှာရင်မောင်းသူရဲ့နိုင်ငံခြားရင်မောင်းလိုင်စင်ရောနိုင်ငံတကာအသိအမှတ်ပြုရင်မောင်းလိုင်စင်ရောယူဆောင်လာဖို့လိုအပ်ပါတယ်။အချို့ပြည်နယ်တွေမှာတော့ရင်မောင်းသူရဲ့လက်ရှိနိုင်ငံခြားရင်မောင်းလိုင်စင်နဲ့အတူတရားဝင်အင်္ဂလိပ်ဘာသာပြန်ဆိုထားချက်ကိုပါယူဆောင်လာဖို့လိုအပ်ပါတယ်။မြောက်ပိုင်းဒေသတွေအပါအဝင်ပြည်နယ်အချို့မှာတော့ရင်မောင်းလိုင်စင်လက်ရှိသက်တမ်းရှိနေနိုင်ငံခြားရင်မောင်းလိုင်စင်နဲ့ပဲမောင်းနှင်လို့ရပါတယ်။ဒီရင်မောင်းလိုင်စင်ပေါ်မှာဖော်ပြထားတဲ့သတ်မှတ်ချက်တွေနဲ့အညီမောင်းနှင်ခွင့်ပြုထားတဲ့ရင်တွေကိုပဲဒီဘက်မှာလဲမောင်းနှင်ခွင့်ရှိပါတယ်။ ACT လို့အတူကောက်တိကြတဲ့ Australia မြို့တော်နယ်နိမိတ်ဒေသ Australian Capital Territory မှာအဲ့ဒဲရီဆိုရင် ACT ရင်မောင်းလိုင်စင်မလိုအပ်ပဲလက်ရှိသက်တမ်းရှိနိုင်ငံခြားရင်မောင်းလိုင်စင်နိုင်ငံတကာရင်မောင်းလိုင်စင်တွေနဲ့ပဲမောင်းနှင်လို့ရပါတယ်။ဒါပေမဲ့မူရင်းလိုင်စင်ကအင်္ဂလိပ်ဘာသာစကားနဲ့ထုတ်ပေးထားတာမဟုတ်ဘူးဆိုရင်ဒီနိုင်ငံခြားလိုင်စင်ကိုဘာသာပြန်ဆိုထားချက်ကိုမူရင်းလိုင်စင်နဲ့အတူအမြဲတမ်းစောင့်ထားဖို့လိုအပ်ပါတယ်။ဒီဘာသာပြန်ဆိုချက်ကိုကင်ဆောင်သူရဲ့တန်ယုံဒါမှမဟုတ်တန်မှုကနေဘာသာပြန်မှုစစ်မှန်ကြောင်းအတည်ပြုရမှာဖြစ်ပါတယ်။ဒါမှမဟုတ်ဩစတြေးလျဘက်ကအတိအမှတ်ပြုNAATI လို့အတူကောက်ခေါ်တဲ့ National Accreditation Authority for Translators and Interpreter ဒါမှမဟုတ် OSIL လို့ခေါ်တဲ့ Australian Institute of Interpreters and Translators အဖွဲ့အစည်းတွေကမိတူမှန်အစ်စ်ဖြစ်ကြောင်းအတိအမှတ်ပြုပေးရမှာဖြစ်ပါတယ် ACT မှာအမြဲတမ်းနေထိုင်တဲ့သူတွေကတော့ ACT ရင်မောင်းလိုင်စင်ကိုကင်ဆောင်ထားဖို့လိုအပ်ပါတယ်အသေးစိတ်သိရှိလိုတဲ့ဆိုရင် www.rego.act.gov.au/license မှာဝင်ရောက်ရှိရှုနိုင်ပါတယ် New South Wales ပြည်နယ်မှာလည်း ACT နဲ့အလားတူဆင်တူတဲ့စီမင်းစည်းကမ်းမျိုးရှိပြီးခေတ္တလာရောက်သူတွေဟာသူတို့ရဲ့နိုင်ငံခြားရင်မောင်းလိုင်စင်နဲ့တရားဝင်ဘာသာပြန်ဆိုချက်တွေကိုကင်ဆောင်မောင်းနှင်နိုင်ပါတယ်။ဒါပေမဲ့ New South Wales ပြည်နယ်ထဲမှာနေထိုင်မှုဆုံးဖြတ်ထားတဲ့ဆိုရင်တော့လက်ရှိနိုင်ငံခြားလိုင်စင်နဲ့3လသာမောင်းနှင်ခွင့်ရှိပြီးနောက်ပိုင်းဆက်လက်မောင်းနှင်မှုကိုတော့ New South Wales လိုင်စင်ကိုကင်ဆောင်ထားရမှာဖြစ်ပါတယ်။အသေးစိတ်သိရှိလိုတဲ့ဆိုရင် www.rms.nsw.gov.au/roads/license မှာဝင်ရောက်လေ့လာကြည့်ရှုနိုင်ပါတယ်။မြောက်ပိုင်းပြည်နယ်တွေမှာလည်းအခြားပြည်နယ်တွေလိုပဲဧည့်သည်တွေဟာနိုင်ငံခြားလိုင်စင်တွေနဲ့တစ်ဆက်တစ်ဆက်ထဲ3လမောင်းနှင်ခွင့်ရှိပြီးအဲ့ဒီနောက်ပိုင်းမှာတော့မြောက်ပိုင်းပြည်နယ်တွေရဲ့လိုင်စင်ကိုလျှောက်ထားကင်ဆောင်ရမှာဖြစ်ပါတယ်။ဒီလိုင်စင်ကိုကင်ဆောင်ဖို့ကင်းလူခွင့်ရရှိထားတဲ့အခြေအနေတချို့လည်းရှိတယ်လို့သိရပါတယ်။အသေးစိတ်ကို www.transport.nt.gov.au/ gov.au မှာဝင်ရောက်ကြည့်ရှုနိုင်ကြပါတယ်။ Queensland ပြည်နယ်မှာတော့လက်ရှိသက်တမ်းရှိနိုင်ငံခြားလိုင်စင်နဲ့မောင်းနှင်လို့ရနိုင်ပါတယ်။ဒါပေမဲ့ Queensland license ကင်ဆောင်ထားပြီဆိုရင်အခြားပြည်နယ်တွေမှာထုတ်ပေးထားတဲ့ license ရောနိုင်ငံခြားလိုင်စင်ရောကင်ဆောင်ခွင့်အကျိုးမဝင်တော့ပါဘူး။ Queensland မှာယာဉ်မောင်းလိုင်စင်လျှောက်ထားဖို့လိုအပ်တဲ့သူတွေဟာ1. Australia နိုင်ငံသားဖြစ်ပြီး Queensland မှာ3လနေထိုင်လာခဲ့ရင်ဒါမှမဟုတ် 2. Australia နိုင်ငံသားမဟုတ်တော့လဲ Queensland မှာနေထိုင်စဉ်နေထိုင်ခွင့်ဗီဇာရရှိခဲ့ပြီးအဲ့ဒီနောက်ပိုင်း3လဆက်တိုက်နေထိုင်လာခဲ့ရင် Queensland ယာဉ်မောင်းလိုင်စင်ကိုကင်ဆောင်မောင်းနေရမှာဖြစ်ပါတယ်အသေးစိတ်သိရှိလိုတဲ့ဆိုရင်www.qld.gov.au/transport/licensing မှာကြည့်ရှုလေ့လာနိုင်ပါတယ်။ South Australia မှာလည်းအဲ့တည်းရောက်မော်တော်ယာဉ်မောင်းနေမယ်ဆိုရင်အင်္ဂလိပ်ဘာသာစကားနဲ့ရေးသားထားတဲ့နိုင်ငံခြား license ဒါမှမဟုတ်ဘာသာပြန်ထားတဲ့ license ဒါမှမဟုတ်အပြည့်ပြည့်ဆိုင်ရာမောင်းနှင်ခွင့် license တို့နဲ့မောင်းနှင်လို့ရပါတယ်။ဧည့်သည်မဟုတ်ဘဲ South Australia မှာအခြေချနေထိုင်ပြီးဆိုတာနဲ့ရက်ပေါင်း90အတွင်းဒီပြည်နယ်ရဲ့ရေမောင်းနှင်ခွင့် license ကိုရယူရမှာဖြစ်ပါတယ်။အသေးစိတ်သိရှိလိုပါက www.sa.gov.au/topics မှာဝင်ရောက်ကြည့်ရှုနိုင်ကြပါတယ်။တက်စမေးနီးယားပြည်နယ်မှာလေနိုင်ငံတကာကျောင်းသားတွေအလုပ်လာရောက်လုပ်ကိုင်တဲ့သူတွေလာရောက်လည်ပတ်တဲ့သူတွေနဲ့အမြဲတမ်းနေထိုင်ခွင့်ဗီဇာမရတဲ့သူတွေဟာသူတို့ရဲ့လက်ရှိနိုင်ငံခြားယာဉ်မောင်းလိုင်စင်နဲ့မောင်းနှင်ခွင့်ရှိပါတယ်။မူရင်းလိုင်စင်ဟာအင်္ဂလိပ်ဘာသာစကားနဲ့မဟုတ်ခဲ့ဘူးဆိုရင်ဘာသာပြန်ဆိုထားဖို့လိုအပ်ပါတယ်။အမြဲတမ်းနေထိုင်ခွင့်ရရှိပြီးဆိုရင်တော့3လအတွင်းတက်စမီးနီးယားလိုင်စင်ကိုလျှောက်ထားကင်ဆောင်ရမှာဖြစ်ပါတယ်။အသေးစိတ်သိရှိလိုတဲ့ဆိုရင် www.transport.tas.gov.au/licensing မှာဝင်ရောက်ကြည့်ရှုနိုင်ကြပါတယ်။ Victoria ပြည်နယ်မှာလည်းအခြားပြည်နယ်တွေမှာလိုပဲဧည့်သည်တွေဟာနိုင်ငံခြားလိုင်စင်နဲ့မောင်းနှင်ခွင့်ရှိပါတယ်။ထူးခြားတာတစ်ခုကတော့အမြဲတမ်းနေထိုင်ခွင့်ရရှိတဲ့သူတွေဟာအပြည့်ပြည့်ဆိုင်ရာရေမောင်းနှင်ခွင့်လိုင်စင်နဲ့6လအထိမောင်းနှင်လို့ရပါတယ်။အဲ့ဒီနောက်မှာတော့ Victoria ပြည်နယ်ရဲ့လိုင်စင်ကိုလျှောက်ထားရမှာဖြစ်ပါတယ်။အသေးစိတ်သိရှိလိုတဲ့ဆိုရင် Victoria ပြည်နယ်ရဲ့လိုင်စင်ဌာန website ဖြစ်တဲ့ www.fitroads.vic.gov.au/licenses မှာအသေးစိတ်ကြည့်ရှုနိုင်ကြပါတယ်။ Western Australia ပြည်နယ်မှာတော့နိုင်ငံခြားလိုင်စင်သက်တမ်းရှိသလောက်ခွင့်ပြုထားတဲ့မော်တော်ယာဉ်ကိုမောင်းနှင်လို့ရပါတယ်။မူရင်းလိုင်စင်ဟာအင်္ဂလိပ်ဘာသာနဲ့မဟုတ်ခဲ့ရင်ဘာသာပြန်အတိအမှတ်ပြုချက်ရယူကင်ဆောင်ထားရမှာဖြစ်ပါတယ်။ဒီလိုင်စင်သက်တမ်းကုန်ရင်တော့ WA လိုင်စင်လျှောက်ထားကင်ဆောင်ရမှာဖြစ်ပါတယ်။အမြဲတမ်းနေထိုင်ခွင့်ရရှိခဲ့ရင်တော့3လအတွင်း WA လိုင်စင်လျှောက်ထားရမှာဖြစ်ပါတယ်ရှင်။ဒေါ်လာရှင်များရှင်အခုဆိုရင်ဩစတြေးလျပြည်နယ်တွေရဲ့ရေမောင်းလိုင်စင်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းသိရှိသွားကြပြီလို့မျှော်လင့်ပါတယ်။ဒီတော့ဒေါ်လာရှင်များမှာလိုင်စင်မရှိသေးဘူးဆိုရင်ကိုနေထိုင်ရာပြည်နယ်လိုက်ခွင့်ပြုထားရာရေမောင်းလိုင်စင်တွေကင်ဆောင်ထားနိုင်မှုအသေးစိတ်လိုအပ်ချက်တွေကိုဖတ်ရှုပြီးလျှောက်ထားကြပါစို့လားရှင်ဒီဆောင်မကိုတင်ပြပေးတဲ့ကျမကရွှေစင်ပ
ါ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်Radio, Digital TV, Online, Dhammamhope, SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။